မော်တော်ဆိုင်ကယ်ကိုစီနဲ့ဆွန့်ဆွန့်ဆာဆာကဘာပတ်ခီးသွားနေတဲ့မြန်မာနိုင်ငံသားနှစ်ဦးဟာအခုဆိုရင်နော်ဝေးနိုင်ငံကိုရောက်ရှိနေပြီးရောက်ခဲလာတဲ့အတိတ်ဆဝိုင်းဒေတာတွင်ရှိနေတဲ့ဥရောပတိုက်မြောက်ဖက်ဆုံကိုအရောက်မောင်းနေနိုင်ခဲ့ကြပါတယ်။ဒီအော်ဂိုလာကုန်ပိုင်းမှာတော့ဗြိတိန်နိုင်ငံကိုရောက်မယ်လို့မော်တော်လော့ခီးသွားနှစ်ဦးကကြီးမန်းထားကြောင်းပြောပါတယ်။အကြောင်း န်ကနေမောင်းနှင်လာခဲ့ကြတာပါ၄ရက်ကြာနော်ဝေးခီးစဉ်အတွင်းဥရောပတိုက်ရဲ့မြောက်ဖက်ဆွန်းဆုံနေရာဖြစ်တဲ့နော်ဝေးနိုင်ငံမြောက်ပိုင်းကမာဂရီရော့ဂျွန်မြောက်ဖက်ဆွန်းအငူကိုအရောက်မောင်းနှင်ခဲ့ကြပြီးအဲ့ဒီနေရာရောက်ရှိချိန်မှာမော်တော်လော့ Facebook ကနေတိုက်ရိုက်ထုတ်လွှင့်ပြသခဲ့သလိုခီးသွားမှတ်တိုင်အတွက် site ထူနိုင်ခဲ့တဲ့အတွေ့အကြုံတွေကိုသူတို့နှစ်ဦးလုံးကအခုလိုပြောပြပါတယ
်။ဥရောပတိုက်ရဲ့မြောက်ဖက်ဆွန်းကားနဲ့သွားလို့ရတဲ့ကားတို့စပိန်တို့ဆိုင်ရယ်တို့အများကြီးပဲလာကြတော့မှစပိန်နေတော့ပေါ်တပီးတက်ဝင်ရလို့ရတယ်။အဲ့ဒီနေရာဒီဒီကကဘာလုံးပုံစံလေးနေပေါ့နော်။အဲ့ဒါလေ
း North Cape Cape လို့ခေါ်တဲ့ကျွန်တော်မြောက်ဖက်အကြဆုံးနေရာပေါ့နော
်
ဥရောပတိုက်ရဲ့မြောက်ဘက်အကြဆုံးနေရာ map ကိုကြည့်မယ်ဆိုရင်ကျွန်တော်တို့ဒီ Norway ရဲ့ဟိုးဘက်အဆွန်ဆုံးကျွန်းလေးတောင်မှအိတ်ထိတ်ဆုံးလေးတောင်မှ down နေတောင်မှကျွန်တော်တို့ GPS နဲ့ရိုက်ပြီးတော့ကျွန်တော်တို့ဟိုပြပေးပါမယ်ဘလောက်အဆွန်ရောက်သွားလဲဆိုတော့တော်တော်လေးကိုအဆွန်ရောက်နေရပါဒီနေရာလေးက
ဒီကမြောက်ဘက်ဆုံးပဲ
ကဘာကြီးကိုအလုံးလိုက်ကြည့်လိုက်ဝင်ရိုးစွန်းတိုင်းကဟိုးဘက်မှာပဲမြင်ရတော့ဟိုးဘက်မှာဘာမှမရှိဘူးဒီကျွန်တော် Greenland တို့ရေခဲတောင်တွေရေခဲတွေဒါပဲရှိတော့တယ်။ကဘာလုံးယူကြည့်လိုက်တဲ့ဆိုရင်ထိတ်တက်တယ်ပေါ့နော်။ဒါဟိုဘက်မှာမြင်ရမယ်။အဲ့ကနေကြည့်လိုက်ရင်ဒီဘက်ကဒါကုန်းပိုင်းဖြစ်သွားတာပေါ့ကုန်းပိုင်း။ဆိုတော့ဒီနေရာလေးကဒါတကယ်ကိုတမိုင်းဝင်နေရာလေးပါ။ဝင်အကြောင်းမကျွန်တော်ရောက်ပြအောင်လာလိုက်တာပါ။အ
ာတိတ်စဝိုင်းဒေတာရာဒီဥဒု AB ကျန်းတက်တဲ့ဒဏ်ကိုကြံ့ကြံ့ခံပြီးပင်လယ်နဲ့ကပ်နေတဲ့အဝေးပြေးလမ်းမကြီးတစ်လျှောက်မော်တော်ဆိုင်ကယ်မောင်းနှင်ခဲ့ကြပုံကိုလည်းအခုလိုသူတို့နှစ်ဦးလုံးကဆက်ပြောပါတယ
်။ရာဒီယိုတော့အရင်အေးပါရဲ့အထူးသဖြင့်စီးနေချင်းအရင်အေးပါတယ်
။စောင်းကတီတော့ဘလို့နေမလဲမသိဘူး။ကျွန်တော်တို့ကရာဒီယို
ရာဒီယိုတော်တော်လေးကိုသူတို့ကိုယ်တိုင်ကချမ်းနေတာသူတို့လည်းပြောရဲ
။ဟုတ်တယ်။သူတို့ဒီမှာနေရတဲ့နေအတွက်တော့မတော်ချမ်းသာတဲ့ပြီးခဲ့တဲ့နှစ်ကနော်ဒီချိန်အဲ့ဒါဆိုကျွန်တော်နောက်ဆုံး3နိုင်လောက်သွားတဲ့မြို့လေးမှာသူက30လောက်ပြီးတာ
။ဟုတ်တယ
်။ချက်ကိုပဲရှိတော့တယ်။ဟုတ
်တယ်။ဒီညာလေးကိုကျွန်တော်အတားနဲ့တဆင့်လာတာ။အတားဆိုတော့အတားလို့ပုံစံပါပဲ။အဲ့ဒါသူတို့န
ော်တ
ော်တော်လေးတောင်ကြားရေးတ
ော့စကားအနေနဲ့တော်တော်ဆင်
တယ်။ဟင်နော
်။ရုရှားရဲ့ဒီဘက်ဒီမိုးလီယာ
။ဆိုအတားကျွန်တော်3နိုင်ခွဲတော့လာရတာ။ပြီးရောကျွန်တော်ဒီမှာဒီညာလေးလာပြီးတော့အဲ့အတားညာပြန်သွားမှာဖြစ်ပါတယ်။ဒီညာပုံညာဘာမှမရှိဘူး။ကျွန်တော်လမ်းတစ်လျှောက်ကပင်လယ်ကမ်းနေရင်နားလောက်ကိုကပ်ပြီးတော့ဆောက်ထားလမ်းနေလာတာပါလမ်းနေတော့လာတယ်တပုန်လေးလုံးဝမရတယ်ဘာလို့ကျွန်တော်ဒီနေအောင်အရင်ရောက်လာမယ်ဆိုပြီးတ
ော့အားလုံးကလည်းပြောနေတာရာသီဥတုကစက်ဖို့ကောင်းတယ
်ဟုတ်တယ်ဟုတ်တယ
်အရင်ရောက်တော့သွားလဲဆိုတော့ကျွန်တော်လည်းရောက်လာတ
ယ်ရောက်လာတာဟိုသူကမိနစ်ပိုင်းတွင်းရာသီဥတုကပြောင်းလဲနေတော့လေဒီမှာ
ကဘာပေါ်ကထူးခြားတဲ့နေရာရီစီအရောက်မောင်းနေဖို့အတွက်လဲဖြတ်တန်းသွားတဲ့နိုင်ငံတွေကဒေတာကန်တွေအခြားခီးသွားတွေနဲ့ပြောဆိုအကြံဉာဏ်ယူခဲ့ကြကြောင်းလဲဆိုင်းစုံဖားနဲ့ကိုအောင်ကျော်ဝင်းတို့ကပြောပါရယ်ဒါ့အပြင်နော်ဝေးနိုင်ငံမှာနေထိုင်နေကြတဲ့မြန်မာနဲ့တိုင်းဒေသမိသားစုအတော်များများကလည်းသူတို့စီအရောက်လာဖို့ဖိတ်ခေါ်ကြတဲ့အကြောင်းကိုလဲဆိုင်းစုံဖားကပြောပါရယ
်ပြီးတော့ဒီမှာလဲကျွန်တော်တို့မြန်မာတွေတော်တော်များများဖိတ်ခေါ်ကြရကြဟိုကျွန်တော်တို့ကလည်းလမ်းကြောင်းမှာရှေ့ဆိုရင်တော့ကျွန်တော်ဝင်ပါတယ်ဟိုလမ်းကြောင်းနဲ့အရင်ဆန်ကျင်ပဲဖြစ်နေမှာလားကျွန်တော်မတွေ့ဖြစ်တာပါဟိုတကယ်ဖြစ်နိုင်တော့ကျွန်တော်အားလုံးတွေ့ချင်ပါတယ်ဟိုလမ်းမှာဒီမှာရှိနေတဲ့လူတွေအားလုံးနည
်းအရင်ကရထားတဲ့ရုရှားကနေဖင်လန်နော်ဝေးခီးစဉ်အစားရုရှားကနေပိုလန်ကိုမောင်းပြီးမှအဲ့ဒီကနေတစ်ဆင့်ဘောလ်တစ်ဒေတာသုံးနိုင်ငံဖြတ်ပြီးဖင်လန်ဘက်ကိုပြန်ပြီးမောင်းနှင်ခဲ့ရတဲ့အဖြစ်အပျက်ကိုလည်းစိုင်းစုံဖားကအခုလိုရှင်းပြပါတယ
်ဖင်လန်ကိုကျွန်တော်ကစင်ပီတာဘတ်စနဲ့မကူဘဲနဲ့ကျွန်တော်ဒီဘက်နေကူလိုက်တာအဓိကတော့နော်ဝေးဖင်လန်နဲ့ဆွီဒင်မှာကျွန်တော်အချိန်လေးနည်းနည်းပို့လို့ရှင်းတာပါကျွန်တော်အာရုရှားမှာကျွန်တော်နှစ်ပတ်နေပါတော့ကြာသွားတော့ကျွန်တော်အချိန်လေးနည်းနည်းနည်းလာနည်းလာတော့ကျွန်တော်မပါလို့လဲဆိုတော့ကျွန်တော်ဒီအက်စတိုးနီးယားနေတစ်ဆင့်စင်ပီတာဘတ်ကနေကျွန်တော်ဖင်လန်ပြန်ဝင်ရမယ်ခါလေးရှိတယ်အဲ့ဒီအောင်ကျွန်တော်ကစင်ပီတာဘတ်ကိုမဝင်မဲနဲ့ကျွန်တော်အက်စတိုးနီးယားနေခုဆိုစီးဖြစ်တော့တာပါခုဆိုလည်းနှစ်နာရီခွဲပဲကြာတယ်ဒီကပြောရရင်ကျွန်တော်အချိန်က၂ရက်ခွဲလောက်ကိုထွက်လာတာပေါ့နော
်ဒီကနေ့မှာတော့ဆွီဒင်နိုင်ငံကိုဆက်လက်ထွက်ခွာမှာဖြစ်ပြီးဩဂုတ်လအကုန်မှာဗြိတိန်နိုင်ငံလန်ဒန်အထိရောက်ဖို့ရည်မှန်းထားကြောင်းသူတို့နှစ်ဦးကအခုလိုပြောပါတယ်
လန်ဒန်ကိုကျွန်တော်
လက်ကုန်လိုက်အောင်ဟာ
ဒီလောက်ကုန်လောက်ကျွန်တော်ရောက်မယ်လို့ညွှန်မထားပါရခင်ဗျပြောပြထားပါကျွန်တော်ဒီကြားထဲမှာပညာရေးဆက်ရောက်မယ်ဆိုတော့ဆိုင်ကြီးဦးတဲ့ရလည်းဖြစ်ကောင်းဖြစ်နိုင်ပါတယ
်ရောက်တော့ပါ
ပါရောက်တော့ပါပါဆိုတော့အားလုံးကျွန်တော်လည်းအားပေးနေလူတွေအားလုံးကျေးဇူးတင်ပါတယ်အားလုံးပို့တိုင်းမြတ်တာကြောင့်ကျွန်တော်အားလုံးအဆင်ပြေပါရခင်ဗျ
BMW အမျိုးအစားမော်တော်ဆိုင်ကယ်နဲ့မောင်းနေနေတဲ့မော်တော်လော့ခီးစဉ်အတွက် MPRL ENP စွမ်းအင်ကုမ္ပဏီကနေအဓိကပံ့ပိုးပေးထားတာဖြစ်ပါရဲ့ရှင်